နေပြည်တော်ကလွှတ်တော်တွေမှာတရင်ယူနေကြတဲ့တရင်သမားတွေအပေါ်ပြည်တော်စုလွှတ်တော်ရုံးကထုတ်ပြန်လိုက်တဲ့စည်းကမ်းချက်တွေနဲ့ပတ်သက်လို့မြန်မာ Journalist ကွန်ရက်အဖွဲ့နဲ့ MJA လို့ခေါ်တဲ့မြန်မာနိုင်ငံသတင်းစာဆရာများအသင်းကကန့်ကွက်ကြောင်းကြေညာချက်တွေကိုမနေ့ကထုတ်ပြန်လိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကစတင်ခဲ့တဲ့ဒုတိယကြိမ်လွှတ်တော်ရဲ့ပထမရက်တွေမှာတရင်သမားတချို့နဲ့လွှတ်တော်ကိုယ်စားလှယ်တချို့ကြားအဆင်မပြေမှုတွေရှိခဲ့ပြီးတဲ့နောက်ပြည်တော်စုလွှတ်တော်ရုံးကကန့်သတ်ချက်နဲ့စည်းကမ်းချက်တွေကိုဖေဖော်ဝါရီလ5ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အထူးကအဲ့ဒီထုတ်ပြန်ချက်ထဲမှာနိုင်ငံတော်နဲ့အတူလွှတ်တော်ရုံးရဲ့ဂုဏ်သိက္ခာကိုမထိခိုက်စေဘဲနဲ့သတင်းသမားတွေကကြင်ဝတ်နဲ့အညီရေးသားဖော်ပြကြဖို့ဆိုတဲ့အချက်ကိုလုံးဝလက်မခံနိုင်ဘူးလို့မြန်မာ Journalist ကွန်ရက်အဖွဲ့ရဲ့အတွေ့အမှုဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ်
။လွှတ်တော်ရဲ့ဂုဏ်သိက္ခာကိုမထိခိုက်အောင်ကြင်ဝတ်နဲ့အညီရေးသားမယ်ဆိုတဲ့ဟာမျိုးကြတော့ကျွန်တော်တို့သတင်းသမားတွေရေးသားညမှာဘယ်သူဂုဏ်သိက္ခာဘယ်သူဘယ်ဝတ်ဂုဏ်သိက္ခာထိခိုက်ဖို့ဆိုတဲ့ဟာမျိုးမပါဘူးလေ။ဒီစဲဥပဒေရှိပြီးသားပဲနောက်ဆိုတော့ကျောင်းမနေညီရေးသားတဲ့သူကလေးကအများအားသိတင်ပြတတ်တဲ့ဟာတွေရေးသားမှာပဲအဲ့ဒီနေရာမှာလွတ်တော်ကုန်တဲ့ကတိကကျတိကကျင်းဆိုတော့အမှန်တော့လွတ်တော်လုံဆောင်မှုပေါ်မှာပို့ပြီးတော့မူတည်တယ်လို့ကျွန်တော်တို့ထင်ပါတယ်နောက်တစ်ခုကတော့တရင်ကြီးရဲ့ခွင့်တွေမှာဒီထက်ပို့ပြီးမကျင်းကျက်လာအောင်ပို့ပြီးကန့်သတ်ချက်တွေမများလာအောင်တိုက်တွန်းနဲ့တိုက်တွန်းချက်တွေပြောလို့ရပါတယ
်ပြည်တော်စုလွတ်တော်ရုံးကထုတ်ပြန်လိုက်တဲ့စည်းကမ်းချက်တွေရဲ့မှာတရင်သမားတွေဟာလွတ်တော်ရဲ့မှာအဝတ်အစားတွေကိုတည်တည်သက်သက်ဝတ်ကြဖို့တစ်ခါတရင်မှတ်တမ်းရယူတဲ့နေရာမှာလည်းခွင့်ပြုတဲ့နေရာတွေအတွင်းမှာတရင်ရယူဖို့နဲ့အတူသတင်းရေးသားမှုအပိုင်းတွေနဲ့ပတ်သက်ပြီးတော့သတိပေးချက်တွေကိုလည်းထုတ်ပြန်လိုက်တာဖြစ်ပါတယ်။နိုင်ငံရဲ့စတုဒ္ဒမန်နိုင်ဖြစ်ပါဝင်နေတဲ့သတင်းမီဒီယာလုပ်ငန်းကိုဒီလိုကန့်သတ်ချက်တွေထုတ်ပြန်လိုက်တာဟာတဆင့်နှိမ်ထားတယ်လို့မြင်ကြောင်းဦးမြင့်ကျော်ကဆက်ပြောပါတယ်
။သတင်းမီဒီယာရဲ့သဘောတဘာဝကိုနားမလည်တာအဓိကလို့ထင်တယ်။သတင်းသမားတွေကသတင်းရဖို့ပဲအနေနဲ့ဟိုစူးစမ်းနေကြတယ်။သတင်းရဖို့ပဲဟိုတင်နေကြတယ်။အဲ့ဒီဟာကသတင်းဌာနအကျိုးသူတို့တူးချင်းကျိုးလို့ထင်နေကြတယ်။မှန်တိုင်းမှာတော့သတင်းသမားတွေကလူတွေကိုဟိုသူဟိုပို့ပြီးတော့မြင်းမြန်းဆန်းဆန်းနဲ့သူများတွေထက်ပို့ပြီးတော့တင်ပြခြင်းနဲ့ပို့ပြီးတော့ဟိုရင်းလောက်ခြင်းနဲ့အဲ့ဒီအတွက်ဟိုသတင်းသမားတွေကမေးကြများများသူများထက်ဟိုတစ်ခုနဲ့တစ်ခုရှင်ပြန်ကြတယ်ဆိုတော့လည်းအဲ့ဒီသဘောတဘာဝလည်းပါပါတယ်အဲ့လိုသဘောတဘာဝကိုဟိုနားမလည်ဘူးသတင်းမီဒီယာရဲ့သဘောတဘာဝနားမလည်ဘူးသတင်းမီဒီယာကိုကောင်းကောင်းမွန်မွန်ကင်တွေသုံးမချတတ်ဘူးပေါ့နော်ကျွန်တော်မြင်တော့အဲ့ဒါကြောင့်လို့ကျွန်တော်ထင်ပါတယ်
ပြည်သူ့လွှတ်တော်ရုံးကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာမြန်မာနိုင်ငံသတင်းစာဆရာများအသင်းကဦးရဲမင်းဦးပါဝင်တယ်လို့ပြောလိုက်တဲ့အပေါ်ကိုမြန်မာနိုင်ငံသတင်းစာဆရာအသင်းကလည်းကန့်ကွက်ထားပါတယ်။ဒါပြင်သတင်းမီဒီယာကောင်စီရဲ့အတူရင်းမှုနှစ်ဖြစ်တဲ့ဦးကျော်စွာမင်းဟာဒီအစည်းအဝေးကိုတက်ရောက်နားထောင်ခဲ့တဲ့အစင်သာဖြစ်ပြီးစီကံချက်တွေထုတ်ပြန်တဲ့အခါမှာသဘောတူဆုံးဖြတ်ခဲ့တာမရှိတဲ့အတွက်သတင်းမီဒီယာကောင်စီကလည်းဒီအချက်ကိုကန့်ကွက်ထားတယ်လို့သတင်းမီဒီယာကောင်စီရဲ့ဥက္ကဋ္ဌဦးဖိုးတောက်ကြားကလည်းပြောပါတယ်။
လေပြည်တော်မှာ၃နိုင်မှာလောပဲအစည်းအဝေးကိုရာဂုံကိုနေရင်းပဒိုင်မှာလာလို့လာပါအစည်းအဝေးကတက်ပါလားဆက်တက်ကြည့်လားဒီလိုတော့ဘာလို့မရှိဘူးလားဗျာတော့ကျွန်တော်လေပြည်တော်ရောက်နေကျွန်တော်စာတင်စစ်ကောင်စီကိုလည်းဖြစ်တယ်ဟောတယ်ဟိုတရင်းတော့လည်းဖြစ်တယ်တရင်းဘူးရောလည်းကိုဒီမျိုးကိုကျွန်တော်ကိုစားတက်ထားလိုက်တယ်သူချမလိုက်တယ်မင်းမဆုံးပြတယ်ဘာမှမရှိဘူးသူပြောတာနားထောင်ပြီးတော့ပြန်လာခဲ့သူချမလိုက်တယ်အဲ့ဒါကိုခင်ဗျာအစည်းအဝေးမှာပဒိုင်းတို့ကကြတော့ကျွန်တော်တို့တတိယကျန်သူတွေဆရာတွေသဘောတူပြီးထုတ်ပြအောင်ဒီမလေးတပည့်ရေးထားတယ်အဲ့ဒီကိစ္စကတော့ကျွန်တော်ကသိချင်းကတော့တော့ကြတော့တောင်းပါတယ်သူဖားတော့ပါတယ်တယ်လီဖုန်းနဲ့တောင်းပါတယ်စာမျက်နှာနဲ့မတောင်းပါဘူးတော့ကဒီသုံးလုံးတဲ့နေရာကဒုတိယပြည်ရပါတော့ချင်းချင်းကမရှိသေးတဲ့ထိုင်တဲ့စာရုပ်တွေပုံစံတွေနေတာတော့အပေါ်စရီးပြည်လာသောဝဒစာရအဆုံးပေါ်လာကျွန်တော်မေးရောက်တွေကမိုးစရီးပေါ်လာပုံလုံးကိုသိနာမနေတာပဲအပ္ပမဆိုင်ရရပြောလို့ဆိုလို့ရပါလေညာစိုးစိုးညာကဒီ first step တော့တခုတည်းလာဒီလိုတက်တာပါတော့သာကြည့်ရဲပြရမယ်ဆိုင်တော့အပြောင်းလဲကလာပဲကြည့်တယ်ဒီလိုတော့အထူးကြရလို့ဆိုဖြစ်တဲ့အခါကျတော့ဒီဘက်ကတော့ဗလီမီရဲ့လာတက်တာပေါ့ဗျာဒါချိုးရည်ရပါပေါ့ဗျာချိုးရည်ပြရပါပေါ့သူတော့ဘာမှအထူးကြုံရှိလာဗျာမရှိဘူးကတည်းကဒီဆိုရယ်တရက်တော့ဒီပေါ်ပေါ်ချလာတော့တိတ်ကလေးကဆိုင်တော်မျိုးကမိတ်လူကြီးမပြီးတော့စီမံခန့်ခွဲမှုအလွန်ကြီးနေတယ်ကဒါလည်းသိတယ်
ပြီးခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကလည်း NLD ပါတီရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်နဲ့အတူလွှတ်တော်ထဲမှာတရင်ယူနေကြတဲ့ပြည်တွင်းပြည်ပကတရင်သမားတချို့လွှတ်တော်ထဲမှာတွေ့ဆုံပြီးတော့လွှတ်တော်အတွင်းမှာတရင်သမားဥယျာဉ်များနေတဲ့ကိစ္စတွေတရင်ရယူရေးခက်ခဲနေတဲ့အခြေအနေတွေနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြပါတယ်တရင်သမားတွေအနေနဲ့တော့ NLD ပါတီအနေနဲ့ရောလွှတ်တော်ရုံးအပြင်အစိုးရအသစ်အနေနဲ့ပါပုံမှန်တရင်စီစစ်မှုတွေလိုအပ်တယ်လို့ဦးမြင့်ကျော်ကထောက်ပြပါတယ်
ဒီကျွန်တော်မြင်မှာတော့လေဒီလွှတ်တော်မှာတရင်သမားရာချီရဲ့ရေးတွက်လို့ဟာမျိုးကအကြာကြီးလဲသွားမယ်လို့ကျွန်တော်မထင်ပါဘူး။ဒါပေမဲ့အမြင်နဲ့မီဒီယာရဲ့ဟာမျိုးကိုတုံ့ပြန်ဖြေကြားနိုင်တဲ့ဟာမျိုးကိုမျိုးထားပေးဖို့ပေါ့နော်။အဲ့လိုမျိုးနဲ့မီဒီယာကိုပုံမှန် ဟိုအပတ်စဉ်သတင်းစာချင်းလင်းပွဲလိုမျိုးလောက်တာပဲဖြစ်ဖြစ်အဲ့လိုမျိုးတွေလောက်ဖြစ်နေလို့ကျွန်တော်ထင်ပါတယ
်။တပ်ပြင်းလေသတင်းသမားတွေအနေနဲ့သတင်းနဲ့စာနယ်ဇင်းကျွတ်တွေကိုလိုက်နာဖို့လိုအပ်တယ်လို့လွှတ်တော်အစိုးရနဲ့အတူသတင်းသမားတွေကြားမှာအပြန်အလှန်နားလည်မှုလိုအပ်တယ်လို့သတင်းမီဒီယာကောင်စီရဲ့ဥက္ကဋ္ဌဦးဖိုးတောက်ကြားကလည်းတိုက်တွန်းပါတယ်
။တကယ်လို့မင်းမီဒီယာရောဘာလဲဒါစဉ်းစားရပါပြီ။ညာရှိလာပြီ။သူတို့ကပြရပါသတင်းသမားတွေဆိုတာလည်းဟိုနိုင်ငံရေးသမားရောသတင်းသမားရောဟောနေလို့သူတို့ကမြင်မှုမလို့ဗျ။တယ်မှာတယ်မှာရှိရှိပြီးတော့မိလာမယ်ထိုင်ရမယ်သူတို့ကလည်းတကယ်တော့လေနေရာထားတပ်မှုထားမယ်ကြာဒီဖက်ကတော့အဲ့လိုတော့ပြောအမြင်ကြည့်ရင်ဘုရောလူတယ်ကြာ
မြန်မာနိုင်ငံစာနယ်ဇင်းတမကအဖွဲ့ရဲ့ခေါင်းဆောင်တူဖြစ်တဲ့ဦးစောသက်ထွေးကတော့ဒီအခြေအနေတွေဟာသတင်းသမားတွေနဲ့အတူလွှတ်တော်ယုံကတာဝန်ရှိသူတွေကြားမှာအပြန်အလှန်နားလည်မှုလွဲမနေတာကြောင့်ဖြစ်တယ်လို့ထောက်ပြပါတယ
်အချိန်တော့ဟာဒီတရားရအားလုံးကိုဖိတ်ဆို့ထိန်းချုပ်တဲ့စုဝေးတစ်ခုကိုဖယ်ရှားပြီးတော့ပါပြည်သူလူထုရဲ့ယုံကြည်နဲ့တက်လာတဲ့အစိုးရအသင်းနဲ့ထက်မှာတော့ထပ်ပြီးတော့စာနယ်ဇင်းလွတ်လပ်ကိုထပ်မံဆုံးရှုံးနိုင်မယ်လို့ကျွန်တော်မယူဆသေးပါဘူး။သို့တော်လည်းပဲအခုဒလောဆယ်အစိုးရအပြောင်းလဲမလုပ်ခင်မှာမီဒီယာသမားရင်နဲ့အနိုင်ရပါတီဒါမှမဟုတ်ရင်နောက်ထပ်အခုအရင်ပါတဲ့တွတ်တော်ရဲ့ကြားထဲမှာကျွန်တော်တို့ rules and regulation တွေအတယောက်နဲ့တယောက်နားလည်မှုလွဲမနေတာတွေမြင်တွေ့နေရတာ။အဲ့တော့အဲ့ဒီနားလည်မှုလွဲမတာကိုပြဿနာလို့မရှုမြင်ပဲနဲ့ချင်းချင်းတွေ့ဆုံပြီးတော့မှဒီမီဒီယာနဲ့မီဒီယာကျင်းဝင်တဲ့အညီအင်းယူပါမယ်။တစ်ဖက်မှာလည်းလွတ်တော်ဆိုလဲလွတ်တော်ရဲ့ကျွန်တော်တို့လိုက်နာမယ်ကျင့်ဝတ်တင်တဲ့အပြုမှုတွေနောက်အစိုးရမှာဆိုလဲအစိုးရအဖွဲ့ကိုဟိုတင်းယူတဲ့ခါမှာနှစ်ဦးနှစ်ဖက်ဟိုသဘောတူတဲ့အချက်လက်တွေကိုရေးဆွဲပြီးတော့လုပ်မယ်ဆိုတော့မီဒီယာနဲ့နောက်ထပ်အစိုးရတည်ကြမှာကြံစည်တာတွေတိမ်ရှိနိုင်အောင်လို့ယူဆပါတယ
်ခုဆိုရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်တဲ့မူဝါဒဆိုင်ရာတွေပြောရေးဆိုခွင့်ရှိတဲ့သူတွေကိုပါတီရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်တယောက်ပဲပြောဆိုမယ်ဆိုပြီးတော့လဲတင်းထုတ်ပြန်ထားပါတယ်ဒါကြောင့်မလို့ NLD ပါတီနဲ့ပတ်သက်တဲ့သတင်းတွေမှာရောအစိုးရအသစ်နဲ့ပတ်သက်တဲ့သတင်းတွေမှာအပြင်ဒီလွှတ်တော်နဲ့ပတ်သက်တဲ့သတင်းတွေကိုပါရယူဖို့ခက်ခဲနေတဲ့အပေါ်မှာတော့ဦးစောသက်ထွေးရဲ့အမြင်ကတော့
ခုလက်ရှိ NLD ရဲ့တွားနေတဲ့ပုံစံနဲ့သတင်းစီးဆင်းမှုတွားမယ်ဆိုတော့တေချာပေါ့ရှေ့မှာပြဿနာတွေအများကြီးနဲ့ကြုံတွေ့ရမှာပါအခုကတော့ဒေါန်ဆန်းစုကြည်ရဲ့ကားနေပြီးတော့မှတွဲပြီးတော့ဘယ်သူမှဟိုပြောရေးဆိုရင်မရှိလို့ပြောတဲ့အခါကျတော့ကျန်တဲ့ NLD ရဲ့အရေးပါတဲ့လူတွေအားလုံးရဲ့ထင်မြင်ချက်တွေကိုကျွန်တော်တို့မရပါဘူးသတင်းသမားတွေကအဲ့မဲ့ကျွန်တော်တို့ဒါကိုဘယ်အချိန်ထိသိကံဆောင်ရမလဲဆိုတာကိုလည်း NLD ကပြောထားတဲ့ message တခုရှိပါတယ်။အဲ့ဒါကတော့အာဏာလွှဲပြောင်းရေးအပြောင်းလဲချောချောမွေ့မွေ့ပြီးဆုံးတဲ့အထိဆောင်ပါလို့ကျွန်တော်တို့ပြောထားတဲ့အတွက်ကျွန်တော်တို့ကမတ်လ31ရက်နေ့ထိကျွန်တော်တို့ဆောင်လိုက်ပါမယ်။မတ်လ31ရက်နေ့နောက်ပိုင်းမှာလည်း NLD ရဲ့ခုနမီဒီယာနဲ့ပြည်သူ့ဘော်သတင်းစစ်ဆေးမှုဟာအခုလိုမျိုး block ဖြစ်နေမှာဆိုရင်တော့ကျွန်တော်တို့အနေနဲ့ထောက်ပြရရဝေဖန်ရဆွေးနွေးစရာအများကြီးရှိလာမှာပါ။
မြန်မာနိုင်ငံစာနယ်ဇင်းတမကရဲ့ခေါင်းဆောင်ဦးစောသက်ထွေးပါရှင်လူထုကရွေးချယ်တင်မြှောက်လိုက်တဲ့ NLD ပါတီအစိုးရတဲ့လက်ထက်ထဲမှာတော့သတင်းမီဒီယာလွတ်လပ်ခွင့်နဲ့အတူသတင်းသမားတွေပေါ်ကန့်သက်ချုပ်ချယ်တဲ့ဥပဒေပိုင်းတွေနဲ့ပတ်သက်လို့အတိအကျမှုတွေမရှိနိုင်ဘူးလို့သတင်းသမားတွေကမြင်ကြပေမဲ့သတင်းလုပ်ငန်းပိုင်းတချို့မှာတော့တာဝန်ရှိသူတွေနဲ့ကြားမှာနားလည်မှုတွေလွဲပြီးအခက်အခဲတချို့နဲ့စိန်ခေါ်မှုတချို့ရှိနိုင်တယ်ဆိုပြီးတော့လည်းသတင်းမီဒီယာသမားတွေကသုံးသပ်နေကြပါတယ်ရှင်